ပြီးခဲ့တဲ့ကြာသပတေးနေ့ကအိုမန်ပင်လယ်ကွေ့မှာရေနံတင်သင်္ဘောနှစ်စီးတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာသဘောတူညီချက်တစ်ခုရအောင်တည်ဆောက်နေတယ်လို့ကာကွယ်ရေးဝန်ကြီးပက်ရှန်နဟန်ကပြောပါတယ်။အခြေအနေတွေဆိုးလာရင်ရင်ဆိုင်ဖို့အတွက်ဖြစ်နိုင်တဲ့အစီအစဉ်တွေရေးဆွဲထားဖို့လိုအပ်နေပြီးနိုင်ငံတကာအခြေအနေဖြစ်တဲ့ဒီကိစ္စအတွက်လည်းထောက်ခံမှုတိုးရအောင်ကြိုးပမ်းရမယ်လို့သူကတောက်ကြားနေမှာပြောပါတယ်။
So we obviously need to make contingency plans should the situation deteriorate, but we also need to
ဒီတိုက်ခိုက်မှုအတွက်အီရန်ကိုအမေရိကန်ကအပြစ်တင်ထားပြီးအမေရိကန်ရေတပ်ကထုတ်ပြန်တဲ့ဗီဒီယိုမှာအီရန်ကင်းလှည့်ရေရင်တစည်းပေါ်ကလူတွေကမပောက်ကွဲသေးတဲ့လင်းပတ်မိုင်းတစ်လုံးကိုဂျပန်ရေနံတင်သင်္ဘောခိုကူကာ Courageous သင်္ဘော 1/9 ကခွာနေတဲ့ပုံကိုလည်းပြသထားပါတယ်။ဒီရေနံတင်သင်္ဘောကိုခိုကူကာဆန်ဂျိုဂျပန်သင်္ဘောလိုင်းကုမ္ပဏီကပိုင်ဆိုင်တာဖြစ်ပြီးတော့တခြားသင်္ဘောတစ်စီးကတော့ Norway ပိုင် Frank Alter သင်္ဘောဖြစ်ပါတယ်။ Frank Alter သင်္ဘောဟာမီးလောင်နေစေဖြစ်ပြီးတော့အဲ့ဒီကသင်္ဘောသားတွေကိုအီရန်ကထိန်းသိမ်းထားပါတယ်။ဒီ Frank Alter ရေနံတင်သင်္ဘောကိုအဝေးကိုတွန်းသွားဖို့ Norway ကုမ္ပဏီကငှားခဲ့တဲ့တပ်ဖုတ်တွန်းသင်္ဘောနှစ်စီးကိုအီရန်အမြန်ရင်ကတားဆီးခဲ့တယ်လို့အမိမဖော်လို့တဲ့ American တာဝန်ရှိသူတဦးကပြောပါတယ်။ဒီကယ်ဆယ်ရေးတွန်းသင်္ဘောတွေဟာ14ရက်နေ့နေ့လယ်လောက်ခရဲကရေနံတင်သင်္ဘောစီကိုရောက်နေတာဖြစ်ပြီး15ရက်နေ့မှာလဲရေနံတင်သင်္ဘောကိုစစ်ဆေးဖို့နဲ့လိုအပ်တာတွေအကြံပေးဖို့နောက်ထပ်ကူညီရေးရင်နှစ်စီးရောက်မယ်လို့ Frontline Norway Company Norway သင်္ဘောကုမ္ပဏီကသတင်းထုတ်ပြန်ထားပါတယ်။